Ukraine ကိုရုရှားတပ်တွေကျူးကျော်ဝင်ရောက်နိုင်ခြေရှိနေတာကိုတုံ့ပြန်မှုအတွက်အမေရိကန်တပ်တွေကို Ukraine မှာချထားဖို့သူ့အနေနဲ့အမိန်ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဗုဒ္ဓဟူးနေ့မှာပဲသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ဒါမျိုးလုပ်ဖို့အစီအစဉ်မရှိပါဘူး။ Ukraine ကိုရုရှားတပ်တွေကျူးကျော်တာကိုအမေရိကန်တနိုင်ငံတည်းကနေတပ်တွေလွှတ်ပြီးစတင်ရင်ဆိုင်ဖို့ဆိုတဲ့အစီအစဉ်မျိုးအခုအချိန်မှာမရှိပါဘူးလို့သမ္မတဘိုက်ဒန်ကပြောဆိုပါတယ်။သမ္မတဘိုက်ဒန်ရဲ့ပြောဆိုချက်ဟာရုရှားသမ္မတဗလာဒီမာပူတင်နဲ့နှစ်နာရီကြာအွန်လိုင်းကနေဆွေးနွေးခဲ့ပြီးတဲ့နောက်တရက်အကြာမှာထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေဟာယူကရိန်းနဲ့ဇက်အနီးရုရှားတပ်တွေအများအပြားချထားတဲ့အပေါ်လွန်စွာမှစိုးရိမ်မိကြောင်းနဲ့တကယ်လို့ယူကရိန်းကိုရုရှားတပ်တွေကျူးကျော်မယ်ဆိုရင်အလွန်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုနဲ့တုံ့ပြန်သွားမယ်လို့အဲ့ဒီအစီအဝေးအပြည့်မှာသမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်။အမေရိကန်တပ်တွေယူကရိန်းကိုလွှတ်ထားဖို့အလားအလာမရှိဘူးဆိုပေမဲ့လည်းယူကရိန်းကိုကာကွယ်ရေးအကူအညီတွေထောက်ပံ့ပေးသွားမယ်နီလန်းနေရှိနေသေးတယ်လို့အမေရိကန်သမ္မတအိမ်ဘူရိုထိပ်တန်းအရာရှိတွေနဲ့ပင်တဂွန်စစ်ဌာနချုပ်အရာရှိတွေကတော့ပြောဆိုနေကြောင်းပါခင်ဗျာ။